ရွင်ဂျာမူစလင်120ကိုတင်ဆောင်ပြီးအင်ဒိုနီးရှားနိုင်ငံရဲ့မြောက်ဖက်စွန်းအာချီဒေသကမ်းလောမှာရောက်ရှိနေတဲ့လေတစ်စင်းကိုစိုက်ကာခွင့်ပြုဖို့အင်ဒိုနီးရှားအာဏာပိုင်တွေကဗိုလ်ထူးနေမှာဆုံးဖြတ်လိုက်ပါတယ်။အခုလိုဆုံးဖြတ်ရတာဟာအမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ဒီဒုက္ခသည်တွေရဲ့အခြေအနေကိုလွန်စွာစိုးဝါတဲ့အတွက်ဖြစ်တယ်လို့အင်ဒိုနီးရှားဒုက္ခသည်ရေးရာအရာရှိ M W Jaraga ပြောဆိုပါတယ်
။ Pemerintah Indonesia pada hari ini Rabu 29 Desember
ဒုသာရေးစာနာမှုအခြေအနေတွေရအခုလိုပင်လယ်ထဲမျောနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အင်ဒိုနီးရှားအစိုးရကစုံချက်ခဲ့ရတာဖြစ်တယ်လို့သူကပြောဆိုသွားတာပါ။အစောပိုင်းတုန်းကတော့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကသူတို့ကိုလက်ခံပေးဖို့တောင်းဆိုကြပေမဲ့ဒီရိုဟင်ဂျာတွေကိုနိုင်ငံတကာရေးပိုင်တဲ့ထက်ပြန်မောင်းထုတ်မယ်လို့ဒေသခံအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီလေဟာရေယိုနေပြီးဆက်လက်ချိုးယွင်းနေတဲ့အတွက်ပင်လယ်ပြင်နဲ့မောင်းထုတ်ခံရရင်နင်းမြုပ်သွားနိုင်တယ်လို့ UNHCR အရာရှိတွေကပြောဆိုခဲ့ပါတယ်။ UNHCR အနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံတကာလူလူကျမ်းမာရေးလုံထုံးလုံနည်းတွေနဲ့အညီတီးခြားထားရှိရေးအစီအစဉ်တွေအတွက်သက်ဆိုင်ရာအစိုးရနဲ့ဒေသဆိုင်ရာလူမှုအတိုင်းအဝိုင်းကိုအကူအညီပေးဖို့အစဉ်အသင့်ရှိတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ